အစိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘက်ကကိုယ်စားလှယ်တွေဒီလ30ရက်နေ့ကျရင်မူဆယ်မြို့မှာတွေ့ဆုံဖို့ရှိပြီးအဓိကနှစ်ဖက်အပြည့်ရက်ဆဲရေးဆွေးနွေးဖို့ရှိပါတယ်။ NRPC ဘက်ကတော့ bilateral နှစ်ဖက်အပြည့်ရက်ရေးကိုသဘောတူညီပြီးရင် NCA အပြည့်ရက်စာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ဆွေးနွေးဖို့ရှိပြီးမြောက်ပိုင်းမဟာမိတ်တွေဘက်ကတော့တိုက်ပွဲတွေရက်ဆဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တမ်ဘရောကကချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာလေလာတာအပြစ်ခတ်ရက်စဲကြောင့်ကြီးညာထားတဲ့ရက်ပြင်းမြောက်တဲ့နေ့မှာပဲအစိုးရရဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတွေ့ဆုံကြမှာဖြစ်ပါတဲ့ဒီတွေ့ဆုံပွဲမှာမြောက်ပိုင်းမဟာမိတ်၄ဘွဲ့ကအဓိကဆွေးနွေးမယ့်အချက်ကိုတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့အထွေထွေတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
ကျွန်တော်တို့ဖက်အဓိကပြင်ဆင်လာတော့ကျွန်တော်တို့ဒီအခုဖြစ်နေတဲ့တိုက်ပွဲလူတကယ်လက်တိကျကြဘယ်လိုရက်မလဲစစ်ကရေးစိတ်ဘယ်လိုလုပ်မလဲပေါ့အထူးသဖြင့်ကျွန်တော်ဒီလူဖက်ကတခြားဖွဲ့တွေမပြီးကျွန်တော်ဘိုင်းဒီဖယ်စစ်ကရေးစိတ်ဘုံချက်နေနေရသေးဘူးအဲ့တော့ကျွန်တော်တို့လူဖက်ကတော့အဓိကတော့ဒီတိုက်ပွဲတွေဘယ်လိုရက်မလဲဘိုင်းဒီဖယ်ဘုံချက်ရဖတ်ချုပ်ရအောင်ဘယ်လိုလုပ်ရမလဲဆိုတာအဓိကကျွန်တော်ဆွေးနွေးဖို့ဖြစ်ပါတယ်
မြောက်ပိုင်းမဟာမိတ်၄ဘွဲ့မှာ KIO, KIA, ကချင်း MNDJP, MNDAA, ကိုက PSLF, TNLA, တအန်းပလောင် ULA, AA, ရခိုင်စတဲ့လက်နက်ကိုင်ဖွဲ့တွေပါဝင်ပြီးဒီနှစ်ပိုင်းတွေအတွင်းမှာရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ KIO အနေနဲ့လာမယ့်ဆွေးနွေးပွဲမှာ IDP ခေါ်စစ်ဆောင်တွေနေရာပြန်ရေးကိုထည့်သွင်းဆွေးနွေးပွဲရှိကြောင်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဒေါက်တာ Class Samson ကပြောပါတယ
်ဒီကတော့ဒီဒုက္ခတဲ့ IDP ပြန်ရေးကို focus လုပ်ပြီးမှအပြစ်ခရဆွေးမျိုးကိုဆွေးနွေးမယ်လို့သိရပါတယ
်ဒေါက်တာ Class Samson ဦးဆောင်တဲ့တချင်စစ်ဆောင်များကူညီရေးကော်မတီ KHCC ဟာဒီလ26ရက်နေ့က NRPC နဲ့ရန်ကုန်မှာတွေ့ဆုံပြီးစစ်ဆောင်တွေနေရာပြန်ရေးကိုဆွေးနွေးခဲ့တယ်လို့ဒီလိုပြန်နိုင်ဖို့အတွက်လဲ KIO နဲ့ညှိနှိုင်းသွားဖို့ရှိကြောင်းပြောဆိုထားပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမမောင်ဆိုကတော့လာမယ့်ဆွေးနွေးပွဲမှာအဓိကညှိနှိုင်းရမယ့်အချက်တွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။ Bilateral ထိုးဖို့ဆိုလို့ရှိလို့ရှိရင်ကျေကတဲ့အတွင်းမှာဒီ NCA ထိုးမှတာ bilateral ထိုးတာကိုလက်ခံမယ်ဆိုတဲ့သတင်းတွေလည်းထွက်နေကြ။ဒါတော့ NRPC ဘက်ကသဘောထား bilateral ထိုးပြီး NCA မထိုးဘဲအချိန်ဆွဲမှာကိုစိုးရိမ်နေတဲ့သဘောဖြစ်တယ်။ Canadian ကရဲ့ဖွဲ့ရည်ကလည်း NCA နဲ့ပတ်သက်လို့သူတို့ပြောချင်တာရှိတာကိုပြောဖို့လိုအပ်တယ်လို့ယူဆထားပုံရတယ်။အဲဒီကကတော့ collegiate ဖြစ်ပါတယ်။
စခိုင်းပြည်နယ်အတွင်းတမ်ဘရော်နဲ့အီအီဂျာတိုက်ပွဲတွေဟာလည်းဆွေးနွေးပွဲရဲ့အဓိကအချက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။နောက်တစ်ခုကအေးနဲ့ပတ်သက်ပါလိမ့်မယ်။ဟိုလက်ရှိခိုင်ပြည်နယ်မှာရောက်ရှိနေအေးတပ်ဖွဲ့တွေနဲ့ပတ်သက်လို့ဘလူသောတပ်မတော်ရဲ့သဘောထားဘလူသောထားမယ်။အဲ့ဒါတွေကိုတရှိခွင့်မပေးနိုင်ဘူးဆိုရင်တော့အေးပါဝင်ဒီသူတို့ငွေဝိုင်းဖွဲ့နဲ့ဘယ်လိုဆိုထူနိုင်ဖို့ခက်ခဲနေဦးမယ်ထင်ပါတယ်
။ NRPC နဲ့ကချင်စစ်ဆောင်များကူညီရေးကော်မတီ KHCC ကိုတွဲဆောင်ပြီးစစ်ဆောင်တွေနေရာပြန်ရေးဆွေးနွေးတာနဲ့ဒီရေးအတွက် KHCC က KIO နဲ့ညှိနှိုင်းမဲ့အချက်ကိုကံပလောင်တဲ့ရခိုင်သုံးဘွဲ့ရဲ့ရေးပေါ်အစည်းအဝေးထုတ်ပြန်ချက်တွေကြောင့် KIO ကို bilateral ထိုးဖို့တည်ထောင်ဆွေးဆောင်တာမျိုးလည်းဖြစ်လာနိုင်ကြောင်းပြောပါတယ်။ပြီးခဲ့တဲ့လအတွင်းက NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မရေးထိုးသွင်းတဲ့အဖွဲ့၈ဖွဲ့နဲ့ NRPC တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးစဉ်ကတော့တိုက်ပွဲတွေလျှော့ချရေးအပါအဝင်အချက်၅ချက်ကိုသဘောတူခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးနောက်ပိုင်းမှာရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။